ရန်ကုန်တိုင်းဝန်ကြီးချုပ်ကိုအတရေးဖြတ်မှုနဲ့ 11 Media Group အမှုဆောင်အရာရှိချုပ်နဲ့အဒီတာချုပ်ကိုဖမ်းဆီးထားတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေနိုင်တဲ့အတွက်သူတို့ကိုချက်ချင်းပြန်လွှတ်ပေးတင်တယ်လို့တက်ကြွလှုပ်ရှားသူတွေနဲ့သတင်းမီဒီယာသမားတွေကတောင်းဆိုလိုက်ကြပါတယ်။ဆက်သွယ်ရေးပုံမှန်66ဂါကြီးလို့လွတ်လပ်စွာပြောဆိုခွင့်ကိုဥပဒေအရဟန်တားထားတဲ့ဥပဒေကိုလည်းဖျက်သိမ်းတင်တယ်လို့ဥပဒေပညာရှင်ကထောက်ပြပါတယ်။အသေးစိတ်ကိုတော့ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်ကပြောပြမှာပါရှင်
။ဟုတ်ပါတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်အပေါ်သတင်းမှားဖြန့်ဝေမှုအတရေဖြတ်မှုတွေနဲ့တရားစွဲဆိုပြီးအင်းစိန်ထောင်မှာဖမ်းဆီးထားတဲ့11 Media Group ရဲ့အမှုဆောင်အရာရှိချုပ်ဒေါက်တာတန်းထွန်းအောင်နဲ့အက်ဒီတာချုပ်ဦးဝေဖြိုးတို့ကိုဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမှုဖွင့်အရေးယူထားတဲ့ကိစ္စမှာကြားဝင်ညှိနှိုင်းပေးဖို့11 Media Group ရဲ့ဦးဆောင်ညွှန်ကြားရေးမှူးဒေါက်တာသိန်းမြင့်ကမြန်မာသတင်းမီဒီယာကောင်စီကိုဒီကနေ့နိုဝင်ဘာလ12ရက်နေ့နေဆွဲနဲ့မြစ်တာရက်ခံစာပေးပို့ပါရတယ်။ရန်ကုန်တိုင်းဝန်ကြီးချုပ်နဲ့11 Media Group တို့ကြားဖြစ်ပေါ်နေတဲ့ပြဿနာကိုမြန်မာစာနယ်ဇင်းကောင်စီအနေနဲ့ကြားဝင်ညှိနှိုင်းပေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံသတင်းမီဒီယာကောင်စီပြန်ကြားရေးတာဝန်ခံဦးမြင့်ကျော်ကအခုလိုပြောပြပါဗျ
။ဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပဲပေါ့နော်။ဟိုတနည်းအားဖြင့်တိုးချုပ်ပြောမယ်ဆိုရင်တော့ကောင်စီသတင်းမီဒီယာကောင်စီကိုတိုင်ပင်တိုင်များတော့လေလုံလောက်တဲ့အချိန်ရှိလို့ပြောမှာပေါ့နော်။ဟိုပြောချင်တာကတော့ကောင်စီကိုတိုင်တဲ့စာမှာလက်မှတ်ထိုးရတာရှင်းရှင်းလေးလက်မှတ်ထိုးရတယ်မယ်။ကောင်စီရုံးကိုတကယ်တရားဝင်ဟိုရောက်လာတာလက်ခံရရှိတာ6ရက်နေ့လေးလယ်မှာ။အဲ့6ရက်နေ့လေးလယ်မှာဟိုတာမွေရဲစမှာအမှုကဖွင့်လာပြီပေါ့နော်အမှုဖွင့်လာတဲ့ကိစ္စတစ်ခုကိုကျွန်တော်တို့ဂျောင်းဝင်ဆောင်ရွက်တာကသစ်စင်ရတစ်ခုလေးပဲအဲ့ဒီဟာကိုဂျောင်းဝင်ဆောင်ရွက်တာဘယ်လိုမှဟိုအတိတ်ပင်မရှိဘူးအတိတ်ပင်ရှိဆိုတာကအကျိုးရလမ်းမထုတ်ဘူးပြောတာပါအဲ့လိုဆိုတော့ကျွန်တော်တို့ကဒီအမှုကိုပြန်ရုပ်သိမ်းလေးပါလို့ဒါစာပြန်ပို့တာပဲပေါ့နော
်အဲ့တော့ကိုမြင့်ကျော်အနေနဲ့ပေါ့အဥပျောမင်းသိန်းတို့နဲ့ဒီဒေါက်တာတန်းထွန်းအောင်တို့နဲ့ဖြစ်တဲ့ကိစ္စနောက်ခုနရသားဆွေရလက်ထက်မြန်မာမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ဟုတ
်ကျွန်တော်မြန်မာတော့လိုအပ်တာတွေပို့ပြီးတော့ဟိုအင်အားသုံးကြီးကန်တွယ်အရေးကြီးဆောင်ရွက်တာကတော့အစိုးရအတွက်လည်းပုံရိပ်မကောင်းနိုင်ဘူးနောက်တစ်ခုကတော့မီဒီယာဘက်အတွက်လည်းမကောင်းဘူးပေါ့နော
်အခုလိုဂျားဝင်ညှိနှိုင်းပေးဖို့ကအမှုရုပ်သိမ်းပေးမှဖြစ်နိုင်မှာမို့မြန်မာနိုင်ငံသတင်းမီဒီယာကောင်စီဒီဥက္ကဋ္ဌဥအောင်လာထွန်းအငင်းပွားမှုနဲ့တိုင်ကြားမှုများညှိနှိုင်းဖြေရှင်းရေးကော်မတီကရန်ကုန်တိုင်းဆိုရအဖွဲ့ကိုအမှုရုပ်ပေးပါရန်နိုဝင်ဘာလ10ရက်နေ့ရက်စွဲနဲ့လဲစာပေးပို့ခဲ့တာပါအများကရွေးချယ်လိုက်တဲ့ဒီမိုကရေစီအစိုးရလက်ထက်မှာတော့သတင်းမီဒီယာသမားတွေနဲ့အရသာအစိုးရတို့ကြားတင်းမာမှုတွေမီဒီယာပေါ်နှိပ်ကွပ်ဖန်ဆီးမှုတွေထပ်မမြင်ကျင်တော့ဘူးလို့သတင်းဖော်ပြမှုနဲ့ထောင်နှံနှစ်ကြီးကြခံခဲ့ရတဲ့ Unity Channel ကအမှုဆောင်ရာရှိချုပ်ဦးတင်ဆန်းကလည်း VOA မြန်မာပိုင်းကိုပြောပါတယ
်ဒီကိုဖြိုးမင်းသိန်းကအများကြီးသဘောထားကြီးတင်တာပေါ့ဘာကြောင့်လဲဆိုတော့သူ့ကိုယဉ်ညွန်ပြီးပြောတယ်ဆိုတာတော့သူ့နာမည်ပါတာမဟုတ်ဘူးလေအဲ့တော့ကျွန်တော်တို့ဒီရတားဆွေးရမှာဒီအရင်ဦးသိန်းစင်လက်ထက်နဲ့တော့ပို့ဆိုးနေတဲ့ဒီ6ယောက်ကကြီးကိုအများကြီးရှင်းသုံးလာတဲ့အတွက်ဒါမလိုရတဲ့ကြံစည်တာရှိပြီးတော့မီဒီယာသမားတွေရော Channel စီတူတွေပါအများကြီးအခက်အခဲတွေကြံစည်တာဒုက္ခတွေဖြစ်နိုင်တယ်လို့ကျွန်တော်မြင်နေတယ်ဒီမိုကရေစီဆိုတာတခုကိုပေါ်ဆောင်တဲ့အစိုးရတခုအနေနဲ့ရတားဆိုးရတခုအနေနဲ့ဒီကိစ္စကြီးကိုဆက်လက်ကျင့်သုံးနေမယ်ဆိုလို့ရှိရင်အရင်ဦးသိန်းစင်ဆိုးရထက်ဆောင်ပုံရိပ်တွေအများကြီးကျသွားနိုင်တယ
်အရင်သမရဟောင်းဦးသိန်းစင်လက်ထက်တုန်းကနိုင်ငံတော်လျှို့ဝှက်ချက်အုပ်ဝေကိုချိုးဖောက်မှုနဲ့ Unity Channel အမှုဆောင်အရာရှိချုပ်ဦးတင်ဆန်းရဲ့သတင်းတောက်လေးဦးကိုတက်မတော်ကတရားစွဲဆိုခဲ့လို့ထောင်နဲ့ဆယ်နှစ်စီချမှတ်ခံခဲ့ရတာဖြစ်ပါတယ်အခုလိုရတားအစိုးရလက်ထက်အစိုးရထောက်ခံသူအစိုးရနဲ့သဘောထားကွဲလွဲသူနိုင်ငံရေးတက်ကြွလှုပ်ရှားသူသတင်းမီဒီယာနဲ့တက်မတော်ကြနောက်အစိုးရကြအပြန်အလှန်ဆိုသလိုဆက်သွယ်ရေးပုံမှန်66ဂါကြီးနဲ့တရားစွဲဆိုမှုတွေလုပ်နေတာဟာဒီမိုကရေစီအစိုးရရဲ့ပုံရိပ်ကိုထိခိုက်စေပြီးဒီလိုလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုဥပဒေအရအရေးယူကန့်သတ်မှုလုပ်နေတဲ့66ဂါကြီးကိုဖျက်သိမ်းတဲ့လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကလည်းပြောပါတယ
်ကျွန်တော်ကတော့66ဂါကြီးဆိုတာမင်းစုအမိမြင့်ကသူ့ကိုဆန့်ကျင်တဲ့အတိုက်ခံတွေကိုဖိနှိပ်ဖို့အတွက်ပြဋ္ဌာန်းထားတဲ့ဥပဒေကဥပဒေကြီးကဒူးဒူးအစိုးရတဲ့ကမကျင့်သုံးသင့်နောက် freedom of expression ပေါ်ရလူတွေအနှက်စာထုတ်ပေါ်ပြောကြကုန်ကိုကန့်တတ်ရလဲကြားတယ်ဗျဒီဥရေကြီးကိုတမင်2013မှာပြဋ္ဌာန်းခဲ့တာဟာအတိုက်ခံတွေကိုဖိနှိပ်ဖို့ပြဋ္ဌာန်းခဲ့တာဖြစ်တယ်ဒါအပေါ်ပဲဗျဒီဥရေကြီးကရှိကိုမလိုပါဘူးရှင်းရှင်းပြောရလို့ရှိရင်ရှေ့မှာရှိခဲ့တဲ့ electronic ဆက်သွယ်ရေးဥရေတို့ဒီဒီဒီတက်ဒီဆက်သွယ်ရေးခုဆက်သွယ်ရေးဥရေ33ဂါကြီးကို66ဂါကြီးကိုဆိုတာကိုရေးခေတုံကအတိုက်ခံတွေကိုဖိနှိပ်ချင်ဖြစ်ဘူးပြဋ္ဌာန်းထားတဲ့အာဏာရှင်ဥရေဖြစ်တဲ့အတွက်ဆက်မသုံးနိုင်ဘူးဗျနော်အဲ့လိုပဲ
အခုလို11 Media Group ရဲ့ CEO ဒေါက်တာတန်းထွတ်အောင်နဲ့အပတ်စဉ်တော့ Weekly 11 Channel ရဲ့ Editor ချုပ်ဥဝေဖြိုးတို့ကိုဖန်ဆီးထားတရားစွဲဆိုတာတို့အတွက်အထူးစိုးရိမ်မိတယ်လို့လည်းမြန်မာနိုင်ငံသားသတင်းတောင်များအသင်း FCCN ကသတင်းထုတ်ပြန်ပါတယ်သူတို့နှစ်ဦးစလုံးကိုချက်ချင်းပြန်လွှတ်ပေးဖို့ကိုလည်း Amnesty International လို့ခေါ်တဲ့နိုင်ငံတကာလူငယ်ချမ်းသာခွင့်အဖွဲ့ကြီးကလည်းမြန်မာအစိုးရကိုတောင်းဆိုထားပါတယ်အခုလိုသတင်းသမားနှစ်ဦးကိုဖန်ဆီးတာဟာမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD စိုးရလက်ထက်လွတ်လပ်စွာထုတ်ဖော်ခွင့်အပေါ်စိုးရိမ်မှုတွေမြင့်တက်စေတယ်လို့လည်း AI အဖွဲ့ရဲ့အရှိတောင်အာရှနဲ့ပစ္စိပိတ်ဒေတာဆိုင်ရာညွှန်ကြားရေးမှူးကပြောဆိုထားပါတယ်ရှင်